Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2022ခုနှစ်မေလ12ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တန့်ရောက်သတင်းတွေမှာတော့ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC မှာစတင်ကျင်းပနေပြီဖြစ်တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိနေတဲ့အာဆီယံခေါင်းဆောင်အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တူးချင်းတီးခြားစီတွေ့ဆုံသွားဖို့ရှိပါတယ်။ဒီလိုအာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကိုတက်နေကြတဲ့အာဆီယံခေါင်းဆောင်တွေတွေ့ဆုံနေကြတဲ့အချိန်မှာမြန်မာအရေးကိုအလေးထားဆွေးနွေးကြဖို့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းလိုက်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးတို့ဒီကနေ့ Washington DC မြို့တော်မှာတွေ့ဆုံဖို့ရှိနေပါတယ်။ဒီလိုထိပ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့တင်ကျင်းပါတဲ့အမေရိကန်အာဆီယံနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတအင်ဂျီရောကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA သတင်းတောက်နဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်အမေရိကန်မြန်မာအရေးကျွမ်းကျင်သူအမေရိကန်သမ္မတရဲ့အာရှပစိဖိတ်ဆိုင်ရာထိပ်တန့်အရာရှိကအာဆီယံဟာမြန်မာအရေးမှာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်လို့ဆိုလိုက်ပါတယ်
။ ASEAN has a critical role to play and we want to encourage greater diplomacy. We cannot forget what's playing out.
ဒီလိုမျိုးဒီမြန်မာအရေးကျွမ်းကျင်တဲ့အမေရိကန်သံမဟောင်းတွေရဲ့တုံ့ပြန်ချက်အမြင်မျိုးမျိုးကိုလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ကြာသပတေးနေ့ညအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်တင်မြောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံဖို့အရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကမနေ့ကပနာနျူးစ်တင်ဌာနနဲ့တည်တံတွေ့ဆုံမင်းများကမှပြောဆိုတာကို RFA လွတ်လပ်တဲ့အာရှတန်ကပြန်လည်ထုတ်လွှင့်သွားပါတယ
် Well number 1 we do not recognize the junta
မြန်မာစစ်ကောင်စီကိုအတိအမှန်ပြုတဲ့အကြောင်းနဲ့အတိုက်ခံကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှန်ပြုဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းမလေးမင်းမှာဒီအဆိုပြုချက်အကြောင်းဖော်ပြခဲ့ကြတဲ့ကဒါဟာအစဉ်ကျင်မဲ့တာဝန်မဲ့ပြောဆိုချက်ဖြစ်တယ်ဆိုပြီးမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါကအကြမ်းဖက်မှုတွေကိုအားပေးရာရောက်တဲ့အဆိုပြုချက်ဆိုပြီးကန့်ကွက်ထားပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ္ဒူလာကတော့အခက်အခဲမျိုးမျိုးကြားရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့ပနာနျူးစ်ဌာနနဲ့မင်းမြန်ကမှပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံခေါင်းဆောင်အနေနဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်တရက်အလိုအာဆီယံနိုင်ငံသားဝန်ကြီးတွေမနေ့ကဝါရှင်တန်မြို့တော်မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာလည်း NUG, NUCC စတဲ့အဖွဲ့အစည်းတွေအပါအဝင်တက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်ဖို့မလေးရှားနိုင်ငံသားဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်နေကြတဲ့အာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန် DC မြို့မှာတူးချင်းတီးခြားတွေ့ဆုံသွားမယ်လို့အမေရိကန်အစိုးရအဆင့်မြင့်အရာရှိတူးကမနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။မေလ12ရက်နဲ့13ရက်နေ့တို့မှာနေ့ရက်ကြာကျင်းပမယ်ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ချထားဖို့ဆိုတာကိုလည်းအာဆီယံနဲ့ဆွေးနွေးခဲ့ကြတယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိပြောတာကိုကိုးကားပြီးရိုက်တာသတင်းမှာရေးပါတယ်မြန်မာစစ်ကောင်စီဟာအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထည်ဖော်ဖို့ပြက်ကွက်တာကြောင့်ဆိုပြီးထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံတွင်ဆုံးဖြတ်ထားတာပါအခုအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းမြန်မာစစ်ကောင်စီကတက်ရောက်ခွင့်မရပါဘူးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့ဝါရှင်တန် DC မြို့မှာရောက်ရှိနေကြတဲ့အာဆီယံ၉နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေမနေ့ဗုဒ္ဓဟူးနေ့ကအလို့သဘောတွေ့ဆုံဆွေးနွေးကြတာမှာတော့မြန်မာနိုင်ငံအတွက်ထိုင်ကုန်နေရာကလစ်လပ်နေပါတယ်ခင်ဗျာNUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမနဲ့ဒီကနေ့ဝါရှင်တန် DC မြို့မှာတွေ့ဆုံဖို့ရှိပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာမေလ12ရက်ကနေ13ရက်နေ့အထိနှစ်ရက်ကြာကျင်းပမယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဒေါ်စင်မအောင်လည်းဝါရှင်တန် DC မြို့မှာရောက်ရှိနေတာဖြစ်ပြီးအမေရိကန်အစိုးရအရာရှိတွေအပါအဝင် ထိတိဆွေဝက်တက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတချို့နဲ့တရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကတော့ဒေါ်စင်မာအောင်နဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပူးတယ်လို့အခုဒီချိန်မှာမျက်နှာချင်းဆိုင်တွေ့ဆုံမှုရှိတယ်လို့ပြောထားပါတယ်။မနေ့ပုတ်ထုနေ့တုန်းကတော့ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမားဟာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ပရတ်စခုံးနဲ့တွေ့ဆုံခဲ့တာမှာအာဆီယံအခြေခံမူပေါင်း၅ချက်ကိုချက်ချင်းအကောင့်ထည့်ဖို့ရေးအကြံဖက်မှုတွေရပ်တန့်ရေးနဲ့တက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်းကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုထောက်ခံပြီးတက်ဆိုင်ရာအစုအဖွဲ့အားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာအရေးဖြည့်ရှင်းဖို့အကြံပြုချက်အားလုံးကိုလည်းကြိုဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဂျွန်ဖာက VOA နဲ့တိတ်မင်းမြန်စင်မှာပြောဆိုလိုက်ပါတယ်
We welcome any proposals and we continue to work with all stakeholders to make sure that we support ASEAN
UNGNE နဲ့လည်းဖြည့်စွက်ဆက်ဆံတဲ့ဆိုပြီးမလေးရှားနိုင်ငံဘက်ကအဆိုပြုချက်ထွက်လာတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကို VOA ကမင်းမြန်ခဲ့တာပါဒီကနေ့စတင်ကျင်းပမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်ဖိအားပေးနိုင်ဖို့နီလန်ပေါင်းစုံကိုရှာသွားမယ်လို့လည်းပြောဆိုပါတယ်အခုအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ခွင့်ပေးတဲ့အတွက်စစ်ကောင်စီကိုစားပြုနိုင်ငံသားရေးဝန်ကြီးဒါမှမဟုတ်အကြီးအကဲတွေကိုဖိတ်ကြားခြင်းမရှိပါဘူးထိပ်သီးဆွေးနွေးပွဲကျင်းပချိန်မှာအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲအရာရှိတွေအပါအဝင်အာဆီယံတာဝန်ရှိသူတချို့နဲ့ဆွေးနွေးဖို့ UNG နိုင်ငံသားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝါရှင်တန် DC မြို့မှာရောက်ရှိနေပါတယ်ခင်ဗျာ
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9339နဲ့9383 5.57 kHz 9885တို့ဖြင့်စနေတိုင်းမှာ190 kHz 1509ကနေပြောထုတ်လည်နေပါတယ်ရှင
်မိဂန်အာဆီယံရဲ့ဂျာထိပ်သီးစီဝေးပွဲကျင်းပဖို့အာဆီယံခေါင်းဆောင်တွေဝါရှင်တန် DC မြို့မှာတွေ့ဆုံနေကြခြင်းမြန်မာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့လူခွေချိုးဖောက်မှုတွေကိုလည်းခေါင်းဆောင်တွေအနေနဲ့လေးပီးဆွေးနွေးကြဖို့ MSC International နိုင်ငံကလုံခြုံရေးချမ်းသာ၏အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ February 1ရက်နေ့ကစစ်တပ်ကအနာသိမ်းပြီးချိန်ကစလို့မြန်မာစစ်တပ်ဟာလူခွေချိုးဖောက်မှုတွေကိုဇက်တိုက်ပုံမှုကျူးလွန်နေတဲ့အတွက်အာဆီယံရဲ့အခြေခံမူပေါင်း၅ချက်ဟာမအောင်မြင်ဘူးလို့ AI ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွေချိုးဖောက်မှုတွေဟာဒေသအတွက်စိုးရိမ်စရာဖြစ်လာနေပြီဆိုတာကိုအာဆီယံအနေနဲ့လက်ခံဖို့အချိန်တန်ပြီလို့လည်းAI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကသူ့ပြည်သူတွေပေါ်မှာအကြမ်းဖက်နှိပ်စက်မှုတွေဟာပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိုံနဲ့မကဘဲတိုင်းပြည်စည်းဝါးပါဆုပ်ယုပ်ကြဆင်းလာနေတယ်လို့ဆိုပါတယ်။ထောင်နဲ့ချီတဲ့မြန်မာပြည်သူတွေဟာဘေးကင်းလုံခြုံမှုအတွက်ရောအလုတ်ကန်ရှာဖွေဖို့အတွက်ပါအိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုထွက်ပြေးနေကြရတယ်ဆိုတဲ့အချက်ကိုလည်း AI ရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင်ချိုးဖောက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုစာနာမှုအကူအညီပေးတာအပြင်စစ်တပ်ကိုဆက်လက်နဲ့တင်ပို့မှုပိတ်ပင်ကန့်သတ်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။အာဆီယံအနေနဲ့ဒီချက်တွေကိုဘုံသဘောတူညီချက်မချနိုင်ရင်လည်းနိုင်ငံချင်းဆုံးဖြတ်ချက်ချလှုပ်ဆောင်တင်တယ်လို့ AI ရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ။ဖင်လန်နိုင်ငံဒီလိုဖွဲ့ဝင်နိုင်ငံဖြစ်လာဖို့အတွက်ဖင်လန်သမ္မတဆော်လီနီနစ်စတိုနဲ့ဝန်ကြီးချုပ်ဆန်နာမရင်တို့ကသဘောတူထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။နေတိုးဖွဲ့ဝင်ဖြစ်လာတာကဖင်လန်နိုင်ငံရဲ့လုံခြုံရေးကိုပို့ပြီးတော့အကောင်းဆုံးမှာဖြစ်ပြီးနေတိုးဖွဲ့ဝင်နိုင်ငံအနေနဲ့ဖင်လန်နိုင်ငံကလည်းမဟာမိတ်ခုခံကာကွယ်ရေးတစ်ခုလုံးကိုပို့ပြီးတော့အကောင်းဆုံးမှာဖြစ်တယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာပြောထားပါတယ်။ဖင်လန်ကောင်းဆောင်တွေကတော့သူတို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားဖို့ဖင်လန်ပါလီမန်နဲ့လူထုကိုအချိန်ပေးခဲ့ပြီးတော့နေတိုးနဲ့အိန္ဒိယစုစည်းနိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။နေတို့ဖွဲ့ရဲ့တွင်မှုချုပ် Jens Stoltenberg ကတော့တကယ်လို့ဖင်လန်နဲ့ဆွေးနွေးနိုင်ငံတွေအနေနဲ့နေတို့ဖွဲ့ဝင်ဖြစ်ဖို့ရှောက်မယ်ဆိုရင်သူတို့အနေနဲ့ကြိုးစားမှာဖြစ်ပြီးဒါကိုအမြန်လုပ်ဖို့မျှော်လင့်တယ်လို့လည်းပြီးခဲ့တဲ့ဧပြီလနောက်ပိုင်းကပြောကြားထားပါတယ်။ရုရှားကတော့ဖင်လန်နဲ့ဆွေးနွေးတို့ကနေတို့ဖွဲ့ဝင်ဖြစ်လာပြီးတော့အဖွဲ့ကိုတိုးချက်မယ်ဆိုရင်စီးရရရောနိုင်ငံရေးရပါဆိုရင်စရာအကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့မတ်လကသတိပေးထားပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာဖာရီနာမာကော့စ်ဂျူနီယာအနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဖာရီနာမာကော့စ်ဂျူနီယာကိုဖုန်းဆက်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအတွက်ဂုဏ်ယူကြောင်းပြောကြားခဲ့တယ်လို့အင်ဗီရောကမနေ့ကပြောပါတယ်။ ဖိလစ်ပိုင်သမ္မတရွေးကောက်ပွဲကနဦးမဲရဲ့အတွက်မှုအားလုံးနှီးပါရှိတော့ပြီးသွားချိန်မှာတော့မာကော့စ်ဂျူနီယာကသူ့ရဲ့အနီးဆုံးပြိုင်ဘက်ထက်မဲရလက်အများကြီးတာလုံးနေရာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရတယ်ဆိုပြီးတော့မနေ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။ကိုဗစ် -19 တိုက်ဖျက်ရေးရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာလူခွေလေးစားလိုက်နာဖို့ပါဝင်ကျေပြန့်တဲ့ကိစ္စရပ်ဒီမှာနိုင်ငံဘူးပေါင်းဆောင်ရွက်မှုတွေကိုချက်ထွန်းသွားဖို့လုပ်နေချိန်မှာပဲအမေရိကန်နဲ့ဖိလစ်ပိုင်မှာမိတ်ဆက်ဆံရေးဆက်လက်အားကောင်းလာစေဖို့အတွက်သူ့အနေနဲ့ရွေးကောက်ခံသမ္မတနဲ့အလို့အတူတွဲလို့သွားဖို့စောင့်မျှော်နေတယ်လို့ သမ္မတဂျိုးဘိုင်ဒန်ကလေးပြေးပြောကြားခဲ့ကြောင်းအင်ဂျီနီယာရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။ကျောင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန်ဒီရဲ့ဖြစ်အောင်နိုင်ငံသားတပ်ဖွဲ့တွေနဲ့ပူးပေါင်းကြံစည်တဲ့ဆိုပြီးတော့တန်တရားရှိမှုနဲ့ဟောင်ကောင်ကတက်တော့90ရှိတဲ့ရိုမန်ကက်သလစ်ဖုန်းတော်ကြီးတပါအစိုးရတအူးနဲ့နောက်ထပ်နှစ်ယောက်တို့ကိုဖမ်းဆီးလိုက်ပါတယ်။ဒါဟာတရုတ လူခွေရဲ့အဖွဲ့တွေကပြောပါတယ်။ကာဒနာဖုံးတော်ကြီးစံအဖမ်းခံရတဲ့ဆိုရဲသတင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့လည်းဗာတီကန်ပြောခွင့်ရမက်တီယိုဘရူနီကပြောပါတယ်။ဒါပြင်အမေရိကန်သမ္မတအင်မီတော်ကလည်းဖုံးတော်ကြီးစံနဲ့တခြားမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းလွတ်ပေးဖို့အပါအဝင်ဟောင်ကောင်ကရှေ့နေနေတဲ့တခြားလူခွေအကြံပေးတွေကိုတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကပြစ်မှတ်ထားတာတွေကိုရပ်တန့်ဖို့တောင်းဆိုလိုက်ကြောင်းအိမ်မီတော်ဒုတိယပြောခွင့်ရကမနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ
။မေလ၁၂ရက်နေ့ဂျာဘာပရီနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာဒီကနေ့စတင်ကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းသတင်းနဲ့စပါမယ်။ကမ္ဘာအရေးရောမြန်မာအရေးကိစ္စတွေနဲ့အပြန်အလှန်စီးပွားရေးကိစ္စတွေဆွေးနွေးမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုဒီကနေ့ဝါရှင်တန် DC မြို့တော်မှာစတင်မှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကျင်းပမယ့်အခြေအနေနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဖြူရောမှာတင်ပြယူဖို့ရောက်ရှိနေတဲ့မက်ခင်ဖြူထွေးကိုမမျှသဇင်အောင်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်အခုမက်ခင်ဖြူထွေးကဒီသမ္မတအင်ဖြူရောမှာတင်ပြယူဖို့ရောက်နေတယ်ဆိုတော့ဒီကနေ့နဲ့မနေ့ဖြစ်နေ့ရက်မှာကျင်းပဖို့ရှိတဲ့ဒီ American ASEAN ထိပ်သီးစီးပွဲအစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီလောက်ကိုပြောပြပေးပါအောင်ရှင်။ဟုတ်ကဲ့ပါရှင်။ဒီကနေ့ကတော့ဒီ ASEAN စီးပွဲက12ရက်13ရက်နေ့ရက်ကျင်းပမယ့်နေရာမှာဒီနေ့ဂျာတာဘေးနေ့မှာတော့ဒီမနေ့ပိုင်း7နာရီခွဲမှာလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကနေပြီးတော့မှ ASEAN ခေါင်းဆောင်တွေကိုလွတ်တော်မှာကြိုဆိုပါမယ်။ကြိုဆိုပြီးလို့ရှိရင်ဒီပါတီကြီးနှစ်ရက်စလုံးကဒီလွတ်တော်ခေါင်းဆောင်တွေပါဝင်ပြီးတော့အာဆီယံခေါင်းဆောင်တွေနဲ့နေ့လယ်စာအတူတူစာရင်းနဲ့ဆွေးနွေးစကားပြောကြမှာဖြစ်ပါတယ်ဒါကမနက်ပိုင်းပေါ့နော်ဆိုတော့အဲ့ဒီနောက်မနက်ပိုင်းပြီးတော့နေ့လယ်နှစ်နာရီထိုးချလို့ရှိရင်တော့ဒီအမေရိကန်မှာရှိတဲ့စီးပွားရေးခေါင်းဆောင်တွေနဲ့အာဆီယံခေါင်းဆောင်တွေဒီကဒီကုန်သွယ်ရေးဌာနမှာဆက်ပြီးတော့သူတို့တွေ့ကြပါမယ်ဒီနှစ်ဖက်စီဝါရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုအဓိကဆွေးနွေးမယ်လို့တော့ခန့်မှန်းရပါတယ်။အဲဒီနောက်ညနေပိုင်းမှာတော့9နာရီခွဲမှာတော့ကျွန်မအခုရောက်နေတဲ့ဒါအင်ဂျူရောပေါ့နော်။အင်ဂျူရောမှာသမ္မတကနေပြီးတော့အာဆီယံခေါင်းဆောင်တွေကိုကြိုဆိုမယ်။ကြိုဆိုပြီးတာနဲ့6နာရီရနေပြီးတော့9နာရီခွဲထိမှာတော့အညစာအတူတူဧကန်ချွေးမွေးမှာဖြစ်ပါတယ်။ဆိုတော့ဒါကဒီနေ့အတွက်အစီအစဉ်ပါ။ဆိုတော့တောက်ကြလေးကြလို့ရှိရင်တော့အဓိကဆွေးနွေးပွဲတွေအလုံးကနိုင်ငံခြားရေးဌာနမှာပဲရှိနေမှာပါ။ဆိုတော့မနေ့ပိုင်းမှာမနေ့7နာရီခွဲမှာဒုသမ္မတကမလာဟဲရစ်နဲ့ဒီအာဆီယံခေါင်းဆောင်တွေနဲ့စပြီးတော့နေ့လယ်စာအတူတူစာရင်းနဲ့တွေ့ကြမယ်။တွေ့ပြီးသွားရင်တော့ဒီလက်ရှိမှာအခုလောလောဆယ်မှာကတော့ဒီနိုင်ငံဆိုင်ဝန်ကြီးဒွန်ကန်ကတော့ဒီကိုဗစ်ဖြစ်နေတဲ့အတွက်ကြောင့်မို့သူကတော့ virtually ပဲဆွေးနွေးပွဲတွေပါပါတယ်လို့ကျွန်တော်သိထားပါတယ်။ဒါပေမဲ့ဒီနေ့လယ်ပိုင်းမှာဒီဒုသမ္မတကမလာဟဲရစ်နဲ့အတူတူအာဆီယံခေါင်းဆောင်တွေနဲ့ဒီမှာရှိတဲ့ဒီကုန်သွယ်ရေးရာဝန်ကြီးတွေနော်စီးပွားရေးဆိုင်ရာဒီမှာရှိတဲ့ဝန်ကြီးအစောများပါဝင်ပြီးတော့ပေါ့နော်ဆွေးနွေးမှာဖြစ်ပါတယ်။ဒီတည်င်းနေတဲ့မှာတော့လေဒေတာရင်းစီးပွားရေးလုံခြုံရေးအရေးကြီးနေတဲ့အချိန်ပေါ့နော်ဒီလိုစိန်ခေါ်အကဲဆန်းမှုတွေရှိနေတဲ့အချိန်မှာဒီထိပ်သီးစီးပွားပွဲကိုကျင်းပတယ်ဆိုပြီးတော့ရေးတာကိုတွေ့ပါတယ်။အဓိကဆွေးနွေးမယ့်အကြောင်းအရာတွေထဲမှာဘယ်လိုအကြောင်းအရာတွေကိုအဓိကထားပြီးတော့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင့်။ဟုတ်ကဲ့အဓိကကတော့ဒီအာဆီယံနဲ့အမေရိကန်ကြားမှာကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ပေါ့နော်အာဆီယံကဒီထက်ပိုပြီးတော့ဒီအမေရိကန်နဲ့ကုန်သွယ်ဆက်ဆံမှုတွေပိုပြီးတော့လုပ်ချင်တယ်ဆိုတာတော့ဒါကတော့ထင်ရှားပါတယ်ဆိုတော့နောက်တစ်ခုကတော့ဒီဒေတာရင်းလုံခြုံရေးကိစ္စပေါ့နော်ဒေတာရင်းလုံခြုံရေးဆိုတာမှလည်းဒီအာရှနိုင်ငံတွေဒီအရှေ့တောင်အာရှနိုင်ငံတွေဆိုတာကတရုတ်ရဲ့ နော်စစ်ရေးအရာပဲပြောပြောတန်တမာရေးအရာစီးပွားရေးအရာပဲပြောပြောအများကြီးလွှမ်းမိုးမှုခံထားတဲ့နိုင်ငံတွေဖြစ်တဲ့အခါကျတော့ဒီညမှာလည်းတောင်တုပ်ပင်လယ်ပြင်လိုနေရာမျိုးမှာဆိုလို့ရှိရင်လည်းဒါဒီအာဆီယံနိုင်ငံတချို့နဲ့လည်းတရုတ်ကလည်းနေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေလည်းရှိပါတယ်ဆိုတော့အမေရိကန်ဘက်ကကျတော့ဒီဒေတာတွေတည်ငြိမ်ရေးနဲ့ဒေတာတွေလုံခြုံမှုရှိဖို့ဟာသူတို့အတွက်အများကြီးအရေးကြီးပါတယ်ဆိုတော့ဒီဒေတာတွေလုံခြုံရေးကိစ္စတွေပါမယ်တရုတ်နိုင်ငံချိန်ချောက်မှုအပါအဝင်ပေါ့နော်ဆိုတော့ကြားအချိန်ကိုလက်ရှိဒီအာဆီယံနိုင်ငံတွေအပေါ်မှာရောဒီအမေရိကန်ဘက်ကကမ္ဘာတဝန်းမှာပါတက်ရောက်မှုတွေဖြစ်နေတဲ့ယူကရိန်းရင်းနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမယ်ဆိုတာကိုထပ်သွင်းပြောထားပါတယ်နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့တက်ဆိုင်တဲ့ကိစ္စပေါ့ဆိုတော့မြန်မာအရေးကိုလဲဆွေးနွေးမယ်ဆိုတာကိုဒီအစောပိုင်းအပြီးတော့အရာရှိတွေဒီအမေရိကန်အရာရှိတွေကလဲဟိုအလုံးနီးပါးကလည်းပြောထားပါတယ်မြမကြီးကလည်းဒီထဲမှာဟိုအဓိကအကြောင်းအရာအနေနဲ့ဆွေးနွေးမယ်ဆိုတာတော့ကျွန်တော်တို့သိထားပါတယ်ရှင
့်โอเคအဲ့တော့ဒီမှာလေးလာသူတွေရဲ့အမြင်မှာကြတော့ဒီထိပ်သီးဆွေးနွေးပွဲမှာအင်ဒိုပစိဖိတ်ဒေတာလွတ်လပ်တဲ့အရေးကြောင်းသွားလာမှုနဲ့တရုတ်ရဲ့လွှမ်းမိုးမှုတွေကိုအင်အားချိန်ဝင်ညာချန်ကြီးညှိဖို့အကျိုးစားတဲ့လုပ်ရဆိုပြီးတော့ပြောဆိုနေပါတယ်ကုန်သွယ်ရေးလုံခြုံရေးနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံတွေရဲ့ရည်တည်ချက်ကရောအမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်နဲ့အတူတူပဲရှိမယ်လို့ညွှန်လင့်နိုင်မလားဒီပေါ်မှာဘယ်လိုသုံးသပ်ချက်တွေရှိပါသလဲရှင
်ဟုတ်ကဲ့ဒီဆိုဆိုတော့ပြောခဲ့သလိုပါပဲဒီဒေတာတွင်းမှာအင်ဒိုပစိဖိတ်ဒေတာမှာဒီတင်းကြီးအေးချမ်းမှုရှိရင်းနဲ့ပေါ့နော်ဒီကုန်သွယ်ရေးအရတွင်းဖို့ကိစ္စရယ်ဆိုတာအမေရိကန်ရဲ့လည်းအဓိကအကျိုးစီးပွားတစ်ခုဖြစ်ပါတယ်ဆိုတော့အခြေခံအစနိုင်ငံတွေအနေနဲ့ကလည်းအမေရိကန်နဲ့ကုန်သွယ်ရေးကိုပို့ပြီးတော့တွန်းမြင့်ခြင်းနဲ့ဒါပေမဲ့ချိန်ထဲမှာလည်းဆိုတော့ပြောသလိုအာရှမှာတရုတ်ကကုန်သွယ်ရေးအရဆိုလည်းရှေ့တန်းမှာအများကြီးရှိနေတယ်စစ်ရေးအရပဲကြီးကြီးနော်စီးပွားရေးဒီတန်တမာရေးဆက်ဆံရေးအရပဲဖြစ်ဖြစ်ရှေ့တန်းရောက်တဲ့အခါကျဒါကိုပြန်ပြီးတော့အင်အားချိန်ကုန်ကြညှိဖို့အတွက်ကအမေရိကန်ဘက်လည်းအင်မတန်အရေးကြီးပါတယ်ဆိုတော့အခုဆွေးနွေးပွဲဟာဟိုတချို့ဆိုရင်ဒါကြောင့်မလို့လည်းပြောချင်တာပေါ့နော်တကယ်တမ်းဒီအာဆီယံထိပ်သီးဆွေးနွေးပွဲဒီလေးလာသုံးသပ်သူတချို့ပြောတာဆိုလို့ရှိရင်ဒါအမေရိကန်နဲ့ဒီတရုတ်နဲ့ရှားမှာဟိုအားပြိုင်နဲ့ဒီပွဲတစ်ခုလို့တော့မှပြောချင်တာပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီအာဆီယံနိုင်ငံတွေကတော့အမေရိကန်နဲ့ပို့ပြီးတော့ကုန်သွယ်ရေးတွန်းမြင့်ချင်တာကတော့သေချာပဲဒီအာဆီယံဆိုတာကလည်းအမေရိကန်ရဲ့အဓိကကုန်သွယ်မိတ်ဖက်နိုင်ငံတစ်ခုဖြစ်နေတဲ့အခါကျတော့ဒီဆွေးနွေးပွဲကနေပြီးတော့သူတို့ဒီကုန်သွယ်မှုကိစ္စတွေကိုတော့အဓိကထားပြီးတော့ပြောသွားမယ်လို့တော့ခံမှန်းလို့ရပါတယ
်ဟုတ်ကဲ့ပါဒါကတပိုင်းပေါ့နော်နောက်တစ်ဖက်မှာကျတော့လေဒီ American ပြည်အောင်စုနဲ့ကမ္ဘာတဝန်းမှာကျတော့ COVID-19 ကူးစက်မှုတွေကဖြစ်နေတယ်စီးပွားရေးအရာငွေလဲငွေကြေးဖောင်းပွားမှုတွေနဲ့လဲကြုံနေရတယ်အထူးသဖြင့်တခါယူကရိန်းကိုရုရှားကနေပြီးတော့ကျူးကျော်တဲ့စစ်ပွဲကလည်းနိုင်ငံတကာအခင်းအကျင်းမှာအဓိကအာရုံစိုက်နေတဲ့ကိစ္စလည်းဖြစ်နေတယ်ဒီတော့ဒီထိပ်သီးဆွေးနွေးပွဲမှာဒီယူကရိန်းကိစ္စကလွှမ်းမိုးလာတာမျိုးရောဖြစ်နိုင်လားရှင
်ဟုတ်ကဲ့ယူကရိန်းကိစ္စကိုဆွေးနွေးမယ်လို့လည်းပြောထားပါတယ်ဒါပေမဲ့ဒီနေရာမှာအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမှာယူကရိန်းနဲ့ပတ်သက်လို့ရည်တည်ချက်ကတော့မတူကြပါဘူးလက်ရှိအချိန်ထိစင်ကာပူနိုင်ငံတစ်ခုတည်းကသာယူကရိန်းနဲ့ပတ်သက်ပြီးတော့ဒီအမေရိကန်နဲ့နည်းနည်းအလားတူပေါ့နော်ဟိုဒီ Facebook တန်ခတ်ချတာမျိုးထောက်ခံတာရှိပြီမြန်တဲ့အရှိတအာဆီယံနိုင်ငံတွေအားလုံးကယူကရိန်းအရေးမှာneutral ပေါ့ကြားအနေနဲ့ပဲဖေဘက်မပါဘဲနဲ့သူတို့ကရက်တီတာဖြစ်ပါတယ်ဆိုတော့ရုရှားကလည်းသူတို့အတွက်ပုံစံဘက်နိုင်ငံဖြစ်နေတဲ့ဒီချိန်ထဲမှာလဲဆိုတော့ဒါပေမဲ့ဒီလိုမျိုးရက်တီချက်မတူတဲ့အပေါ်မှာလည်းနားလေတဲ့လက်ခံတဲ့ဆိုတော့အမေရိကန်ကလည်းပြောထားပြီးတာဒါမတူကွဲပြားမှုတွေရှိနေဒါပေမဲ့ဒီချိန်ထဲမှာလည်းဖြစ်နိုင်တာကတော့ဒီရုရှားနဲ့ဆက်ဆံရေးကိုတက်နိုင်တဲ့လောက် short ချပေးဖို့လက်ရှိအနေအထားမှာအမေရိကန်ကဟိုရုရှားနဲ့ဒီအခြေတော်အခြားနိုင်ငံတွေနဲ့ရုရှားနဲ့စီးပွားရေးလုပ်နေတာတွေတက်နိုင်တဲ့လောက် short ချပေးဖို့နောက်တစ်ခုကဒီလက်လက်ရုရှားရှီကလက်လက်မဝယ်ဖို့တွန်းအားပေးဖိအားပေးရလို့တော့ဖြစ်နိုင်တယ်ဒါပေမဲ့အမေရိကန်နဲ့ဒီအခြေတော်အခြားနိုင်ငံတွေကြားမှာယူကရိန်းအရေးနဲ့ပတ်သက်လို့တော့ရည်တည်ချက်မတူတဲ့အတွက်တော့အများကြီးပုံသဘောတူညီချက်ရဖို့ဆိုတော့လည်းမဲ့ကိစ္စမဟုတ်ပါဘူ
းဟုတ်ကဲ့ပါရှင်ဒါပေမဲ့အဓိကကတော့ဒီယူကရိန်းကိုကျူးကျော်တဲ့ရုရှားကနေပြီးတော့ကျူးကျော်တဲ့စစ်ပွဲမှာပေါ့အမေရိကန်အနေနဲ့ငွေအားလူအားသုံးပြီးတော့ပံ့ပိုးနေတဲ့အချိန်ဖြစ်နေတယ်ဒီလိုအချိန်မျိုးမှာအရှိတောင်အာရှဒေသရင်းနိုင်ငံတွေပေါ်မှာထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုရောသူပေးထားတဲ့အတိုင်းဖြည့်ဆည်းနိုင်မှာမလားအမေရိကန်ဘက်ကရောနောက်ထပ်ဘယ်လိုအာမခံချက်တွေဂတိကဝတ်တွေပေးနိုင်မယ်လို့ညွှန်လင့်ရပါသလဲ
ဟုတ်ကဲ့ဒါတော့ဟိုတခုအရှိရပေါ့လေအခုဒီလိုမျိုးအမေရိကန်အနေနဲ့ကတကယ်တမ်းဆိုရင်သူ့ပြည်တွင်းရေးမှာလေဟိုဒီကယောဂါပြန်ဒီကယောဂါကင်တွယ်နေရဲ့ကိစ္စတွေနော်စီးပွားရေးပြန်လည်နယ်လန်ထူဖို့ကိစ္စတွေရှိရဲနော်ငွေကြေးဖောင်းပွားတဲ့ပြဿနာတွေလည်းကြုံနေရတယ်ဒီချိန်ထဲမှာဒီယူကရိန်းအရေးမှာလည်းသူတို့ကဒီရုရှားနဲ့ပေါ့နော်ပြင်းပြထန်ထန်ထိတ်ထိတ်တွေ့တဲ့အနေအထားမျိုးတွေရှိနေတဲ့ခါကျဒီလိုအနေအထားမျိုးမှာတောင်မှပဲသူတို့ဒီအရှိတောင်အာရှနိုင်ငံတွေကိုမေ့လျော့မထားပါဘူးအလေးထားပါတယ်ဆိုတာကိုပြချင်လို့ကိုဒီဖိတ်ပြီးဆွေးနွေးပွဲကိုကျင်းပတာမျိုးတွေဖြစ်တဲ့ခါကျတော့ဒီဘယ်လိုပဲဖြစ်ဖြစ်ဒီ အခြေခံအာရှနိုင်ငံတွေကိုလည်းအလေးထားရဲဆိုတော့သမ္မတကပြတင်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြီးဆွေးနွေးပွဲကိုလုပ်တာဖြစ်တယ်လို့ဒီလိုပြတာကိုကပဲဒါအခြေတော်အာရှနိုင်ငံတွေအတွက်အာမခံချက်တစ်ခုပေးတယ်လို့ပေါ့နော်ဒီအမေရိကန်အနေနဲ့မိလျော့မထားပါဘူးဆိုတာမျိုးနောက်တစ်ခုကယူကရိန်းရင်းနဲ့ဘလောက်ပဲရှုပ်နေပါစေအခြေတော်အာရှနိုင်ငံတွေနဲ့ဆက်ဆံရေးအခုဆိုရင်ဒီနှစ်ကဒါအာဆီယံနဲ့ US ကမှ55နှစ်ပြည့်တဲ့ဆက်ဆံရေး55နှစ်ပြည့်တဲ့အထိမ်းအမှတ်လည်းဖြစ်ပါတယ်ဆိုတော့ဒီဆက်ဆံရေးပုံမခိုင်မာသွားအောင်တိဆောက်ဖို့အတွက်အမေရိကန်ဒီဘလို့ပဲသူ့နိုင်ငံအတွင်းမှာအခြေအနေတွေရှိနေပါစေနိုင်ငံတကာမှာဘလို့ပဲကြုံနေရပါစေအရှိတောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးပူးပေါင်းဆောင်ရွက်ချင်ပါတယ်ဆိုတဲ့ဟာကိုပြတာတဲ့အဓိကကျတဲ့အချက်တစ်ခုလည်းဖြစ်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့ဒီသမ္မတ Trump အစိုးရလက်ထက်မှာဆိုလို့ရှိရင်အရှာနဲ့ဆက်ဆံရေးကအတော်လေးလေးခဲ့တာလည်းရှိတယ်ဆိုတော့ဒါကိုပြန်ပြီးတော့လည်းဒီသမ္မတ Biden လက်ထက်မှာပြန်ပြီးတော့ပို့ဟိုဒီဆက်ဆံရေးကိုပြန်ပြီးတော့ပို့တည်ဆောက်နေတဲ့အနေအထားဖြစ်တဲ့ကကြောင့်ဒီထိပ်သီးဆွေးနွေးပွဲကတော့ဒါကြောင့်အင်မတန်ကိုအရေးကြီးတဲ့ဟိုဆွေးနွေးပွဲတစ်ခုဖြစ်နေတာပါအဲ့တော့ဒီထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့data အတွင်းရလူခွင့်ရေးအဖွဲ့ရဲ့အမြင်သဘောထားဒါရီယာရောဘယ်လိုရှိတယ်လို့သိနိုင်ပါတယ်ရှင်အခုဒီလူခွင့်ရေးအဖွဲ့တွေပေါ့နော်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေဆိုလည်းပြောကြတာကတော့ဒီသမ္မတဘိုင်ဒန်အနေနဲ့သမ္မတအင်ဂျူတော်မှာတချို့ဒီအာဆီယံခေါင်းဆောင်တွေဒီအာနာရှင်ဆန်တဲ့ကောင်းဆောင်လေးဖြစ်နေကြတယ်ဆိုတော့သူတို့နဲ့အတူတူနေလဲစားစားတယ်အတူတူဓာတ်ပုံရိုက်တယ်ဆိုတော့အစားမဖြစ်သင့်ဘူးဆိုတဲ့ဟာပြီးပေါ့တော့ဒါလူခွင့်ရင်းနဲ့ပတ်သက်ပြီးတော့အမေရိကန်နေနဲ့အာဆီယံပို့ပြီးတော့ဖိအားပေးတွန်းအားပေးပြောတဲ့ ਨੇ အဲ့လိုမပြောဘဲနဲ့ဒီလူခွင့်ရေးချိုးဖောက်တဲ့ကောင်းဆောင်လေးကိုလက်ခံထားတာမျိုးတော့မဖြစ်သင့်ဘူးဆိုတာမျိုးတော့ဝေဖန်မှုတွေရှိတယ်။နောက်မြမရင်းနဲ့ပတ်သက်ပြီးတော့လည်းတိကျပို့ပြီးတော့လေးလေးနက်နက်ဆောင်ရွက်ဖို့အထူးဖြစ်ဒီအာဆီယံကသွားနေတဲ့ဒီဘုံသဘောတူညီချက်9ရဲ့မြန်မာအပါအဝင်ချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ဖို့အမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကလည်းဒါကိုထောက်ခံထားတာဖြစ်တယ်
ဟုတ်ကဲ့ပါနောက်တစ်ခုကလေဒီထိပ်သီးစည်းဝေးပွဲမတိုင်ခင်ရပိုင်းလောက်ကပေါ့နော်မြန်မာတိုက်ခန့်တွေအထူးသဖြင့်ဒီမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းအလို့သဘောဆက်ဆံမှုအတွေ့မလေးရှားကအစိုးပြုတဲ့တည်င်းတွေထွက်ပါတယ်ဒီမြန်မာစစ်ကောင်စီဘက်ကတော့ဒါကိုပြင်းပြင်းထန်ထန်ဆန့်ကျင်ထားတာပါဒီထိပ်သီးစည်းဝေးပွဲမှာမြန်မာအတိုက်ခံတွေရောတက်ရောက်တာရှိပါသလားသူတို့နဲ့အာဆီယံကြားနောက်တစ်ခါသူတို့နဲ့အမေရိကန်ကြားဆက်ဆံရေးမှာရောဘလို့သုံးသပ်မိကြလဲရှင်
ဟုတ်ကဲ့အဲ့ဒါဆက်ဆော့ပြောသလိုပေါ့နော်အာဆီယံကမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင်အာဆီယံနိုင်ငံတွေတောင်းပါလဲသဘောထားကွဲလွဲတာတွေရှိပါတယ်ဆိုတော့မလေးရှားကတော့ဒီမြန်မာနိုင်ငံရဲ့အချက်တွေကိုဖြည့်ရှင်းတဲ့နေရာမှာအတိုက်ခံ NUG ပေါ့နော်အဓိကတော့လောလောဆယ်မှာသူတို့နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်တင်နေဆိုတာကိုပြောထားပေမဲ့ကျန်တဲ့နိုင်ငံတွေကဒါကိုလောလောဆယ်ကြည့်ရောဟိုဘယ်လောက်တိုင်းလာဒီလက်ခံနေဆိုတော့ကျွန်တော်တို့မသိရသေးဘူးပေါ့နော်ဒါပေမဲ့ဒီနေ့မှာဒီအမေရိကန်အနေနဲ့ကလည်းအခုဒီဆွေးနွေးပွဲမှာမြန်မာစစ်တပ်ဘက်ကနေဒီမြန်မာစစ်တဲ့အကြီးအကဲအနေနဲ့ဟိုတက်ရောက်ခြင်းမရှိပေမဲ့ဒီနိုင်ငံရေးမဟုတ်တဲ့သူတက်ရောက်ဖို့ခွင့်ပြုတယ်ဒီပေါ်မှာလည်းတက်ရောက်သူမရှိဘူးပေါ့လေမြန်မာဘက်ကမလုပ်ဘူးဒါပေမဲ့အမေရိကန်အနေနဲ့ကဒီကနေ့ဒီသိမ့်မကြခင်မှာပဲကျွန်တော်တို့သိထားသလောက်ဆိုလို့ရှိရင်ဒါအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကနေပြီးတော့ဒီ NUG ရဲ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဖို့ဆိုတာရှိပါတယ်ဆိုတော့ဘာတွေဆွေးနွေးပြီးတော့ဘယ်လိုရလဒ်တွေဖြစ်လာမလဲဆိုတော့ကျွန်တော်တို့ကစောင့်ကြည့်ရမှာပေါ့လေ
သမရအေဂျူတော်ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သူမက်ခင်ဖြူထွေးကိုမမျှတစင်အောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲဒီကနေ့စတင်ကျင်းပနေတဲ့ American ASEAN ထိပ်သီးအစည်းအဝေးကမြမအရေးပေါ်မှာဘလို့မျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့သုံးသက်ချက်အမြင်တွေအကြောင်းသတင်းကိုလည်းတစ်ဆက်သေးတင်ကြချင်ပါတယ်။ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြမအရေးဟာဆွေးနွေးစရာအကြောင်းတစ်ခုဖြစ်လာမယ်လို့နှစ်ဖက်စလုံးကပြောထားပါတယ်။မြမအရေးဆိုင်ရာ American တန်တမာဟောင်းတွေကတော့မြမရေးကိစ္စမှာတက်ဆိုင်သူအစုအဖွဲ့အလုံးအထူးသဖြင့်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါထိဆက်ဆောင်ရွက်ဖို့လိုမယ်လို့အကြံပြုတိုက်တွန်းကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးတန်းတန်တမန်တစ်ဦးဖြစ်တဲ့အင်ဒိုပစိဖိတ်ဒေသညှိနှိုင်းရေးမှူးကပ်ကမ်ဘဲလ်ကလည်းအာဆီယံအနေနဲ့မြမအရေးမှာပို့ပြီးတော့မှထက်ထဲဝုံဝုံတန်တမန်ရေးဆောင်ရွက်ဖို့ကိုတိုက်တွန်းပါတယ်။ဒီအကြောင်းဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ရုရှားရဲ့ယူကရိန်းကျူးကျော်မှုကကမ္ဘာထိပ်တန်းရေးဖြစ်နေချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာရှမှာလဲစောင့်ကြည့်နေရတဲ့တရုတ်ရဲ့အိမ်နီးချင်းမြန်မာလဲပါတဲ့အရှိတောင်အရှနိုင်ငံတွေဘက်ကလည်းအလေးပေးလာတဲ့ဒီထိပ်သီးပွဲမတိုင်ခင်အာရှဆိုင်ရာထိပ်တန်းအရာရှိကြီးကတ်ကမ်ဘယ်က
ASEAN has a critical role to play and we want to encourage
ASEAN နဲ့မြန်မာအရေးမှာရေးပါတဲ့အခမ်းအနားကနေပါဝင်ခွင့်ရှိနေပါတယ်။ပို့ပြီးတော့ထိရောက်မဲ့တန်တမာရေးသုံးဖို့အားပေးလိုပါတယ်။အခုဖြစ်ပျက်နေတာတွေကိုကျွန်တော်တို့မေ့ပြီးတော့လက်ယူရှုထားတာမျိုးမလုပ်နိုင်ပါဘူး။ဒါကအာဆီယံလုပ်ပဲလို့ပြောလိုက်ရုံနဲ့လည်းမလုံလောက်ပါဘူး။ဒါကြောင့်မလို့အာဆီယံအနေနဲ့တကယ်ကိုထိအောင်လို့လက်ရှိအစိုးရနဲ့ရောအတက်ခံပြီးနေပါဆက်ဆံဆောင်ရွက်ပြီးတော့
မြန်မာကျုံတွေကလည်းအလွန်ခက်ခဲကြေကွဲစရာကောင်းလုံးတဲ့အခြေအနေကနေပြန်ထွက်နိုင်ဖို့နှိုးနှင်းထားပါတယ်။မစ္စတာကမ်ဘယ်နဲ့နီနီကကကတွေ့လို့ခဲ့ဖို့ပြီးအဲ့ဒီအချိန်ကသမ္မတဥပမာရဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးသံနဲ့နောက်မြန်မာဆိုင်ရာတမ်မဟောင်း
ဒီကျွန်တော်တို့ရည်တည်ချက်ဆီအုပ်စုအပေါ်ဆက်ပြီးစီးပွားရေးဂန်ထက်ဖိအားပေးအထူးကြံစီတာတွေကဘလို့အရေးကြီးကြောင်းကျွန်တော်တို့ယုံကြည်ထားတာတွေကိုရှင်းပြပါပါ။အာဆီယံထဲမှာလည်းဆက်ဖိအားပေးဖို့အရေးကြီးတာကိုပြောပြပါပါ။အာဆီယံဘုံသဘောတူညီချက်၅ချက်ကိုအသေးအချာအကောင်အထည်ဖော်ဖို့ကလည်းအာဆီယံဂုဏ်သိက္ခာအတွက်ရေးပါတဲ့အကြောင်းနောက်ပြီးဆီးအုပ်စုငွေကြေးပိုင်ဆိုင်မှုနဲ့လက်နက်ဝယ
NUG နဲ့တခြားအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့ဆက်ဆံဖို့
အန်ယူဂျီလာတာကိုလည်းပြောမှာပါအန်ယူဂျီမြို့သားညီညီဆိုရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အနေနဲ့လည်းအမေရိကန်ထူးနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့ဒီထိပ်သီးပွဲကာလတွေ့ဖို့ရှိနေချိန်မှာမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်းအာဆီယံကိုအလားတူအန်ယူဂျီနဲ့ထိတွေ့ဆက်ဆံဖို့အကြံပြုထားပါတယ်အဲ့ဒီတော့ရှေ့တောင်အရှာတစ်ခုလုံးနဲ့တန်တမာရေးလုံခြုံရေးဒါမကပဲအမေရိကန်ဆ
agenda.
ဒီထိပ်သီးပွဲမှာမြန်မာကိစ္စကဆွေးနွေးမယ့်အကြောင်းတစ်ခုပါဒါပေမဲ့ဒီတစ်ခုရဲ့ဆွေးနွေးမှာတော့မဟုတ်ပါဘူးအမေရိကန်ရဲ့အကျိုးစီးပွားကအများကြီးကြီးမားကျယ်ပြန့်ပါတယ်အရှိတောင်အာရှတစ်ခုလုံးကနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စကအဓိကဆွေးနွေးမယ့်အချက်ပါဒီတော့တကယ်မဟာဗျူဟာအခြေခံကြတဲ့ကိစ္စရဲ့တွေဥဒ္ဒရာတိပြောင်းလဲမှုကနေကုန်သွယ်ရေးနောက်တောင်ပစိဖိတ်ဒေသတွင်ကိစ္စတွေအထိပါဖြေရှင်းနိုင်မှုဆွေးနွေးကြမှာပါဒီတော့မြန်မာပြည်ထနာကိုလည်းဒီထိပ်သီးပွဲမှာထည့်ပြီးတော့အပြေရှားနိုင်ဖို့ဆွေးနွေးမှာပါအ
ဲဒီတော့ဒီထိပ်သီးပွဲနဲ့မြန်မာရေးထွက်နိုင်တဲ့အခြေအတွက်မေးရမှာမြန်မာနိုင်ငံမှာလက်ရှိတန်ဘတ်ကြီး Thomas Ryder မတိုင်ခင်နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့တန်ဘတ်ကြီးဟောင်း Scott Marcia ကလည်း
Well there's no easy answer certainly it's a very complicated situation
ဒီနေရာမှာအပြေလွယ်လွယ်မရှိတာတကြပါတယ်အခြေအနေကအရန်ခက်ခဲရှုပ်ထွေးလာပါဘူး။ဒီမှာပေါ်ကြုံကြီးတွေကိုအပြောင်းလဲလုပ်ပြီးမှနားဝဲအောင်ပြောဖို့မလွယ်တော့ပါဘူး။ဒါပေမဲ့အရေးကြီးနားလည်ထားတဲ့နာကအခုအာဏာသိမ်းမှုကပုံမှန်သိမ်းတာမျိုးမဟုတ်တော့ပါဘူး။စေုပ်စုအနေနဲ့ကိုယ့်ပြည်သူကိုပြန်စစ်ခင်းနေတဲ့အစ်စ်မှာ
ဒါအပြင်အခုထိပ်ကြီးဖွဲတဲ့မြမအရေးအဓိကနီလန်းသစ္စာဆွေးနွေးနိုင်တာကိုလည်းမြမနိုင်ငံမှာ1996ခုနှစ်ကနေ2000အထိအမေရိကန်အသံမဲ့စစ်မထားနိုင်ခြင်းထိတ်ဆုံးတာဝန်ရှိသူဖြစ်ခဲ့ပြီးလက်ရှိ USIB အဖွဲ့အကြီးအကဲအချံပေးပရစ်စလာကလပ်ကလည
်း I would not expect that there's going to be serious
အခုထိဒီပွဲမှာအာဆီယံရဲ့ဘုံသဘောတူညီချက်9ရပ်ကိုပဲအလေးနဲ့ထားပြီးတော့ဆွေးနွေးလိမ့်မယ်လို့တော့မထင်ပါဘူးဒါပေမဲ့ဒီသဘောတူချက်တွေကအပိုင်းတချို့ဥပမာဆိုရင်လူသားချင်းစာနာမှုဆိုင်ရာကူညီမှုမျိုးတော့အလေးနဲ့ဆွေးနွေးနိုင်ပါတယ်နိုင်ငံနှင်းမှာလဲလိုက်မိနိုင်ဖို့ခုခံအင်အားစုတွေနဲ့ချိတ်ဆက်ထားနိုင်မှုပါဒီပုံငါချက်ကအာနာမသိငင်ကအချိန်နေဟောင်းကိုပြန်သွွားဖို့အစ်စင်နေရှိပါတယ်။ဒါကိုအခုပြည်သူအများစုကမလို့ချင်တော့ပါဘူး။တကယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအစ်စင်ထီသွွားဖို့ယာယီသဘောတူထားကြပါပြီ
။ဒီနေရာမှာအခုလိုထေရှားရေး NUG နဲ့ပိုပူပေါင်းဆောင်ရဖို့အရေးပါလာတယ်လို့မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်အစိုးရတက်ချိန်နဲ့အာနာမသိငင်2016ခုနှစ်ကနေ2020ခုနှစ်ထိတာဝန်ယူခဲ့တဲ့လက်ရှိစတန်ဖို့ဒ်တက္ကသိုလ်အကြီးအကဲသုတေသီတန်မတီဟောင်းစကော့မာစီယာကဆိုပါတယ
် If there's going to be any progress in Myanmar
မနက်ခင်းမှာတကယ်ကိုအရေးပါတဲ့ဘလူတိုးတက်မှုမျိုးဆိုဖြစ်လာစေချင်တယ်ဆိုရင်တော့ American နဲ့ ASEAN နိုင်ငံတွေအနေနဲ့ NUG နဲ့ပူချိတ်ဆက်လှုပ်ဆောင်သွားဖို့လိုလာနေပါပြီ။ဘာလို့လဲဆိုတော့ NUG က NASA ကထက်ပူတရားဝင်နေလေ
။တန်မတီဟောင်းစကော့မာစီယာမတိုင်ခင်မြန်မာနိုင်ငံမှာ2012ကနေ2016ခုနှစ်ဒေါက်ဆန်းစုကြည်ဆိုရတက်လာခြင်းအထိတာဝန်ယူခဲ့တဲ့တမ်မဲ့ကြီးဟောင်းဒက်ရက်မစ်ချယ်ကလည်းအခုထိပ်သီးပွဲမှာအမေရိကန်သမ္မတဘိုင်ဒန်ကိုအဓိကအကြံပေးမဲ့ကတ်ကမ်ဘယ်ကအာဆီယံကိုပိုထျောက်တဲ့တန်တမာရေးဖြစ်ဖို့ပြောတယ်ပေါ့
I think it means diplomatically
ဒါကနာဆာကနဲ့တန်တမာရေးအရဆက်ဆံပြောဆိုဖို့ပါဆိုလိုတာကအခုလုံးနေပုံနဲ့တော့ဘဲမှမရောက်ဘူးရေရှည်အထူးကြံပတ်ဥတည်သွားမယ်ပေါ့ဒေတာရင်းအမြင်အရလဲတရားဝင်မှုမရှိတော့ပဲအာဆီယံဒေတာတစ်ခုလုံးမှာမတူမငြိမ်ဖြစ်စေမှာကိုစိုးရိမ်လာနေရပါပြီ
တကယ်တော့တရုတ်ရေးကိုအဓိကထားပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးအဓိကဆွေးနွေးလေးရှိတဲ့ဒီထိပ်သီးပွဲမှာအခုတစ်ခေါက်တော့ထိတ်တဲရောက်ယူကရိန်းရေးနဲ့စ တရားနာသင်ခန်းမြမရေးပေါ်ပူပေါင်းဆောင်ရွက်ဖို့ကိုလည်းအလေးထားဆွေးနွေးဖို့ရှိနေတယ်လို့ကြေညာသူတွေကဆိုပါတယ်ခင်ဗျ
American ASEAN အစည်းအဝေးမှာတွေ့ဆုံနေကြတဲ့ ASEAN ခေါင်းဆောင်တွေရဲ့မြန်မာအရေးပေါ်တည်ရောက်မှုတွေရှိနေတဲ့အမြင်သုံးသပ်ချက်တွေကိုကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းညာရီ
ဘက်မှာ VOA အစည်းအဝေးကို VOA အစည်းအဝေးကို Radio Yuvan ကကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါတယ်။
ဒီအမေရိကန်တန်ရဲ့မြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုနားဆင်ရမှာပါ။ကျမ်းမာရေးခန္ဓာတိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရဖို့ရှိပါတယ်။NLD အစိုးရလက်ထက်မှာဆက်လက်ရပ်တည်ဖို့အခက်အခဲဖြစ်နေတဲ့ကရင်နယ်ကြားစောင့်တက်ရဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာအခုစစ်ကောင်စီလက်ထက်မှာရှင်သန်ကြီးထွားလာကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်။တင်းပင်းနယ်မြဝတီမြို့မြောက်ဘက်ကရွှေကုတ်ကိုမြို့သစ်မှာစစ်ကောင်စီတပ်လက်အောက်ကကရင်နယ်ကြားဆောင်တပ်ကစစ်သားစုဆောင်တာကိုလွန်ခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်။ရွှေကုတ်ကုံမျိုးတွေကိုကရင်နယ်ကြားဆောင်တပ်နဲ့ရထိုက်နိုင်ငံတကာကုမ္ပဏီဖက်ဆက်လုပ်ပြီးတည်ဆောက်နေတာ9နှစ်ရှိနေပါပြီ။အမေရိကန်ဒေါ်လာတန်15,000ကုန်ကျမဲ့စီမံကိန်းဖြစ်ပြီးရထိုက်ကုမ္ပဏီက80ရာခိုင်နှုန်းကရင်နယ်ကြားဆောင်က20ရာခိုင်နှုန်းအကျိုးအမြတ်ခံစားရမှာဖြစ်ပါတယ်။လာမယ့်9နှစ်အတွင်းရွှေကုတ်ကုံမျိုးသစ်ပြည်စည်းမယ်လို့မျှော်လင့်ရပါတယ်။ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ခံနေကြဆောင်တပ်73ခုရှိပါတယ်။ April 29ရက်နေ့ကမြဝတီမြို့အနီးမှာစစ်ကောင်စီတပ်နဲ့ခရင်နယ်ကြဆောင်တပ်ကတစ်ဖက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ကြောင်း KIC သတင်းဌာနမှပေါ်ပြပါတယ်။စစ်ကောင်စီဘက်ကတိုက်ပြီးတဲ့အတွက်ခရင်နယ်ကြားဆောင်တပ်မှအချိုးအမြတ်ခံစားရတာတွေရှိပါတယ်။ထင်ရှားတာကတော့ NLD အစိုးရအရေးယူဖို့စီစဉ်နေတဲ့ရွှေကုတ်ကိုလောင်ကစားမြို့တော်စီမံကိန်းပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်
။ခရင်ပြည်နယ်မှာလက်နက်ကင်တပ်အမျိုးမျိုးရှိပါတယ်။တပ်တန်း85နှစ်ရှိတဲ့ KNU ခရင်အမျိုးသားအစည်းအရုံးဟာတစ်ချိန်ကအစိုးရတစ်ခုလိုဩဇာအရှိန်အဝါကြီးမားခဲ့ပါတယ်။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာတွေကခွဲထွက်ပြီးစစ်အစိုးရနဲ့မဟာမိတ်လုပ်မိလို့ KNU မာနေပလောနယ်မြေကြာဆုံးသွားပြီးတဲ့နောက် KNU မှာအဖွဲ့အစည်းတွေများလာပါတယ် KNU မှာဗဟိုချုပ်ကန်မှုအားနေပြီးတန်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာပါတယ်ဗိုလ်ချုပ်ထင်မောင်ဦးစီးတဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မ9ကခွဲထွက်ပြီးစစ်အစိုးရနဲ့အပြည့်ရတဲ့အတွက် KNU ငြိမ်းချမ်းရေးကောင်စီဖြစ်လာပါတယ်။ DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားဆောင်တပ်အဖြစ်2010မှာအသွင်ပြောင်းတဲ့အခါနေကြားဆောင်တပ်မလုချင်သူတွေဟာ DKBA တပ်မ9လို့ခေါ်တဲ့ကလိုထူးပေါ်တပ်ဖွဲ့ကိုဖွဲ့စည်းကြပါတယ
်။ DKBA တပ်မ9ဟာကရင်အကျိုးပြုတပ်ဖွဲ့ဖြစ်လာပြီးမြကလိုထူဘောတပ်ဖွဲ့လို့သာလူသိများပါတယ်ဒါကြောင့် KNU တပ်ဖွဲ့ DKBA ကလိုထူဘောတပ်ဖွဲ့နဲ့ကရင်ရင်းရိုင်းကောင်စီတပ်ဖွဲ့စသဖြင့်ကရင်လက်နက်ကိုင်3ဖွဲ့ရှိတာပါပဲသူတို့မှနိုင်ငံရေးအမြင်ရှိကြတဲ့အတွက်ပူးတွဲကြီးညာချက်ထုတ်ပြန်လေးရှိပါတယ်မကြာမီကပဲ DKBA တပ်မှုဘုံမှုစာလုံးနဲ့အင်အား200ကျော်ဟာKNU လက်အောက်ခံ KNDU နဲ့လာရောက်ပူးပေါင်းပါတယ်ပြည်သူ့ဘက်ကရက်တည်ပြီးစေအုပ်ချုပ်ရေးကိုတိုက်ဖြတ်ဖို့ KNU နဲ့ပူးပေါင်းရတာလို့ဆိုပါတယ်နေကြဆောင်မှာတော့ဒလိုရှင်းလင်းပြတ်သားတဲ့နိုင်ငံရေးအတွေ့အကြုံကင်းမဲ့နေတာမို့စစ်ကောင်စီအမိန့်ကိုနာခံနေတာဖြစ်ပါတယ
်ကရင်နေကြဆောင်တပ်ပိုင်နဲ့ချစ်လင်းမြိုင်ကုမ္ပဏီနဲ့ရထိုက်နိုင်ငံတကာဥပိုင်ကုမ္ပဏီဖက်ဆက်လုပ်ပြီးတောင်ရင်မြေကမ်းကရွှေကုတ်ကူမြို့သစ်စီမံကိန်းကို2019မှာစတင်အကောင်အထည်ဖော်ပါတယ်။လောင်ကစားမြို့တော်အဖြစ်စီးပွားရှာတာကိုကန့်ကွက်မှုနဲ့ဖိအားပေးမှုတွေများလာတဲ့အတွက်က Kenyan Nejazao Tak Gongzong, Bumuyi Sochi Dune Pue, Notrasa Dine Chini Ti Chitwagi Bari, Dabime Nejazao Tak Yin Satoni Ye, Supo Notrasago, Damaroga Lemakambe, Sangan Tagi Bari, Dido Dwin Sikongzi Anna Dino, Kenyan U Tapuene, Type Web Jamchi Bari, Sikongzi Tabaga Kuni Takai Bini De, Kenyan Nejazao Taha, Siwa Yi Lung Anima, Jetana Mashirobe,
အကျိုးအမြတ်ခံစားလာရပါတယ်။ဒီနေ့ကြားဆောင်တက်ချုပ်ခိုင်နဲ့မြန်မာထိုင်းနေစားကမောင်ကိုကွန်ရိုးရဲ့ဂိတ်တွင်နဲ့ကစီနိုလောင်းစားဝိုင်းတွင်ပြန်လဲဖွင့်လှစ်တဲ့အထိအလုပ်ဖြစ်လာကြောင်းသိရပါတယ်။ရွှေကုတ်ကိုစီမံကိန်းကိုစစ်ကောင်စီတပ်ကအကျိုးတူပူးပေါင်းဆောင်ရွက်ဖို့တောင်းဆွေးနွေးလာတယ်လို့သတင်းထွက်နေပါတယ်။ဒီနေ့ကြားဆောင်အခြေချတဲ့မြောက်ရီမြို့နယ်ဟာမြန်မာထိုင်းနေ ကျားရင်စီကော့ကရိတ်လိုင်းခွဲနယ်နဲ့နန်းသမိုင်းချင်းတိစံနေပါတယ်။ဒါပေမဲ့တောင်ရင်မြေတစ်လျှောက်ကလေကိတ်တွေကိုတုံးပြီးနေဆက်ကုံတွေရေလောက်ကြတာများပါတယ်။လေကိတ်တွေကိုတုံးတဲ့အလုပ်ကုံတွေရေဟာထိုင်းမြန်မာနေဆက်ကုံတွေမှုရဲ့60%ခန့်လုံးရှိပြီးဒေါ်လာ1000ကျော်ဝန်းတန်ဖိုးရှိတယ်လို့ဆိုပါတယ်။နေကြားဆောင်တက်ချုပ်ကိုင်းနယ်လေကိတ်29ဒီကေဘီ
ချုပ်ကိုင်းနယ်လေကိတ်ကတော့ခုနှစ်ခုတာရှိပါတယ်။ဒါကြောင့်ရွှေကုန်းကမကရင်နယ်ကျန်းဆောင်တက်နယ်အကျိုးတူစီးပွားရေးလုပ်ဖို့စစ်ကောင်စီကလှုပ်ဆောင်လာပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။ကရင်နယ်ချားဆောင်တက်ရဲ့ရွှေကုန်းမြို့တည်စီမံကိန်းအကြောင်း ကိုညဝင်းအောင်ကကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာရဲ့ကျန်းမာရေးခန္ဓာမှာတော့သွေးလွန်တုတ်ကွေးဒီနှစ်ဖြစ်နိုင်ခြေတွေအကြောင်းကိုပြောပြထားပါတယ်။ မြန်မာနိုင်ငံမှာအခုလာမဲ့မိုးရွာတွေတဲ့သွေးလွန်တုတ်ကွေးအဖြစ်များနိုင်တဲ့အခြေအနေနောက်ပြင်းထန်နိုင်တဲ့အခြေအနေတွေရှိနေတာကိုသတိပြုဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘာကြောင့်အခုလိုဖြစ်နိုင်ခြေရှိပြီးတော့ရောဂါဖြစ်လာရင်လည်းဘယ်လိုမျိုးကြိုသိနိုင်တာဘယ်လိုအလုပ်တွေမှာအန္တရာယ်ပိုရှိနိုင်တယ်လဲဆိုတာကိုတော့ကလေးထုကုနဲ့စစ်တပ်ကတို့တက်ကလေးကျန်းမာပညာဌာနအငြိမ်း
Okay, Tomoka, Tata, Sawakina. Sir, Yamanang Yama, Agu, Moyadi, Willado Mamu, the Epsim Yara to cook at a Tulu to win a Gosabi Yavono, there are two Vido, three to Nayo. Dinner, two Yamugu, Savio, Shendiabi Valasia.
Okay, Tulu to Viaro, Dinner, like General Nene Yashinibar, Nene Yalunaro, Sini, eh? Ajama, Nene Yetida, Sempete, Tulane, Saint Yabalashide.
ตวยเยจีดิบายตรงอะไรละชื่อเลยป่ะเนาะตันก้าวทอมมาซะเวดิโหเลดเวอร์เลนโดอะไรอารมณ์ชื่อเดียวป่ะเนาะอะแล้วโหดินเจเลสเนเนี่ยเราชื่อเมลูจนเราทําบ้างป่ะโอเคเสียทีเนี้ยมาญมานังเนี่ยดิตะโบตะบาวะอย่าป่ะเนาะดิตื้อลนตะกวยอเพ็ดเนี่ยเวดิเปลี่ยนทันตะเนี่ยไปชากาตรงนี้เนี่ยจริงผิดแต่ตะโบชื่อเลยโหลจาเกบูรอดิเนี่ยทุจาหมู่กู
အခုကိုဗစ်ကာလအတွင်းမှာပေါ့နော်ဆရာဘယ်လိုသုံးသပ်မိလဲဆရာ။မှန်တော့အဲ့လိုပဲဖြစ်တတ်တယ်ပေါ့နော်။မဆလောနဲ့2017တက်တာများတယ်။2019နှစ်မှာဖြစ်တာများတယ်။အဲ့တိုင်းတော့မယ်ဆိုတော့2020ကဖြစ်တာများဘူးပေါ့နော်။ဒါမဲ့လည်းမနစ်ကတော့သိတယ်ဒါမဲ့2020မှာလည်းကျောင်းနေကိုဗစ်ကြောင့်ကျောင်းနေပြိညာအဓိကတော့ဒီတွင်းလွန်တူကြီးကကျောင်းကနေကူးဆက်တာ။ဟိုဒီချင်းရဝေးဝေးမပြန်နိုင်ဘူး။ ဒီတွင်းလွန်တူကြီးဖြစ်တဲ့အချိန်ပေါ့နော်အေးဒီစီတက်ကြိုက်တရာလောက်ပဲဝင်းနေလောက်ပဲပြန်တယ်အဲ့တော့ဟိုရက်ကွက်တမဆိုတနေရာတနေရာဝေးကုန်မှုနိုင်ဘူးဒီစက်တဲ့အိမ်တွေတော့ကူးတော့ပေါ့နော်အဲကျောင်းနေရာနေအဓိကဖြစ်တဲ့ခါကျတော့ဒီမနေ့ကတော့ဒီကိုဗစ်ကြောင့်လည်းကျောင်းနေရာပိတ်နေရတယ်ပိတ်နေရတဲ့ခါကျတော့ဒီကူးစက်မှုကနေတယ်အဲ့တော့ခုနပြောတဲ့ပတ်တန်ပေါ့နော်ညာလေးနှစ်တကာအ general command and a catapult. Tamadinimaro, those near Savangono, Sini Lucy, or Dinimam Yadapo. You know, after not general net near, so is the Malama Pitam Yay, เราเนี่ยดีเป็นเรื่องที่เป็นยามันที่ลูกมันรู้ยากแต่แม่ครัวเราไอ้ลูกปมนั่นเลี้ยงนั่นเองโอ้ใครเป็นปมมันพี่เนี่ยจะได้มาดูได้ชีวิตเลยที่สุดตอนนั้นเราไม่เข็ดเหตุตัวเจ้าหนูนิสัยเนี่ยนั่นเองชีวิตเลยสุดยากมือยากเลยมือยากที่ยาวลายนะเราจะเจ้าเนี่ยพยายามพูดในการจะลุ้นเนาะที่เรื่องปุ๊บเราเป็นเรื่องที่เป็นความมุ่งหมายในใจสิบาโอเคใช่เราคุณลุงหมายในใจสิบเดือนนี้ทำมาเท่าไหร่ช่วงตีนั้นบอกใช่เนาะที่ก็ ว่าเล็กนารีเนี่ยเป็นเรื่องเดียวที่พอได้ทราบแล้วมั้งดีการ์ดีกลีกาดีมวยดีมาปนนะเช่นเป้าเดียร์ดีอาชาจีเดียบอกชาเลยอาชาจีเลยไม่เนี่ยปนนะมาสาวมันตาบุบอ่ะแต่เนี่ยเรื่องเราลบชาเลยทุกเดือนช่างโซรานาซีราเลยไม่ใช่กุศลอย่างนั้นเลยเรื่องเราเกิดขึ้นในเนี่ยโซรานาเราว่าเขาเนี่ยมามีอาชาเนาะแล้วเราที่ก็ว่าจะมาเฟย์จะมาเชดีบาริมาสุริยโน ก็พรอพเวอร์เด้งยี่ปอนเนาะตัวเล่นตัวเก็บชิ้นไหนยี่ชีดาสุราธรรมดาชีบาแล้วก็พิ้าเมย์มาพิ้าเมย์เนี่ยเราไม่เจอเนี่ยแกจะเลยมีบ้านเอสเวย์มีจันโรดาพิ้าเมย์มาพิ้าเราไม่พิ้าเอาเลยแต่มาพิ้าเอาหมอบก่อนแล้วตัวพิ้าเอสเวย์เจ็บบ้าเมย์ตัวเล่นตัวเก็บชิ้นเดียวยาวผู้เอสเวย์เจ็บบ้าเมย์แล้วเราจันโรดังงานตัวการบ้ามาเทสินดาเดียมันรู้เราแล้วตัวนั่งงานรู้ว่าชิ้นไหนเนี่ยเจ็บ ไอ้เราเดี๋ยวมาพิจารณาเปลี่ยนบ่เนาะบาริกเลยสมัยจันโรดีสันต์เจเอสเจสว่าบ่เนาะที่เทวันเจนไตกรียาเนี่ยสันจีนโพสิทีฟจะตาปาร์เลยนับเรื่องจารดีไก่ดักเคราบ่เนาะกูเลดีไก่เคราบปาร์เลยวิราจารุสิ่งเยียดาเป็นฟ้าปาร์เลยเนาะอาเมย์นาปาร์บ่เนาะไอ้จารุดีเชียร์ยาใช่อันนั้นเลยปาร์บ่เนาะจันทร์อันนั้นเลยปาร์ไปนาร์เลยปาร์
อดีตเช่นเดียวกันในเส้นทางที่เลยคลีนได้กับพิจารณ์เนาะดูเรื่องตัวเองที่ไหนเนี่ยสุราโอ้จะมาสร้างชาวกรุงเทพเลยเสียงเสียงมาเลยอดีตทามเนาะเช้าเลยว่าโอเคใช่เราคุณอาจจะเรียนดีลักษณะเลยเชื่อใจคลีนเลยส่วนใหญ่เลยทุกอย่างเนาะเช่นยาตัวเราดูเรื่องตัวเองอดีตปูเลมิโอชิดเอาเนาะแต่ทำไมต้องเลิกกับคนในที่เกิดเนี่ยมาจารอเลยหัว primary แดงยี่โลจันทร์เราคอร์รัปชั่น เพราะฉะนั้นเช่นนี้มาส่วนใหญ่ก็มาสู้ได้บ้างเนาะทางวัดที่เอาเรียกได้ดอมสู้ได้จ้าบุ๋มทำไมตอนที่เอาเนี่ยตัวเล่นอะไรพิจารณาเราชี้เลยแล้วเป็นจุดยาเจนบ่เนาะยามเช้าเช้นบุบย้อนยันทางในชีเดจุดยาเจนตัดยาเจนสโลว์ตาเจนบ่ที่เพื่อนเราดูมาพิจารณาสิว่าโยกอาวิธาเจ้าเนี่ยมัวที่จุดยาเจนพิจารณาเช่นมาขนาดกว่าชีเดอันดีเจน เวลาเรื่องอันดีเจนอันดีบอดี้บ้านนั้นสุราขนาดกว่าชีเดปฏิบัติสิ่งเดียวแต่ใครมุ่งจ้องผู้พิจารณาเนาะอะไรจำรู้ดูดีอาจารย์บ้านสมบูรณ์สุดาเดชเอ้ยคลีมาจนน้องยาลาเป็นต้นเนี่ยการนี้เช่นนี้เราก็เป็นอาตุนพิจารณาตัวถ้าเลยเช่นกาลาอุลากิโรจังเลยตัวเราสิ่งเดียวเพราะฉะนั้นช่วงคลีเรกูจันโรเซนเนี่ยมาพิจารณาเนาะสังเกตเลยเด็กอาจารย์ไอจีเอ็มลูกคนเลยดูดีเนี่ยมาบอกเลย
ยุทธยาบอกเลยปฏิสิวาจะเสียชีวิตไอจีจีสุรุรอมันนี่ก็โอ้บิ๊กเอ็นที่เดียร์ที่ดูทางเกลือชีเดียร์ปฏิบัติสิไม่ใช่สุรุรอกลิยาเส้นนี้จะมาเป็นมาสามเจ็ดปอนด์ดิลูกเดียวทำเรื่องอะไรสิบาทแต่แม่ยาสุรุรอตอนนี้จีเดียร์เกสยาสุรุรอต้องในการนี้เช่นนั่นเราคลีเดียร์เดินทางมาบรอสโซลิสิบาท
โอเคใช่แล้วที่นี่มาเสียกูเดินทางในเนี่ยคลีเดียร์ที่จะมุสาตุยชาลาสิละ
ทีนี้มาเลยที่ช่วยดูแลนารีโรชินี่เลยเราอย่างนี้โอ้สุดวัยเราไม่เชื่อปอนะดูแลนายจันโนราดูแลนี่ดูแลนายสุดดูแลเจ้าวาร์ปอนะดาวสุรเชนจันโนราดูโอชิอาปอสายก่อนปอนะอาบิทูเรตยามปียาเรปลิสเมนต์ตระบีปอนะปีลมียาอุตสุรเชนเอามาเจริญฟิวเซนุกคนเลยปีก่อเย่ปอนะอะไรตัวอะไรอะไรมาเมียนตัวเย่จีตัวอะไรไอ้ลูกตัวอะไรคลีนโรชินี่ไอ้ตัวเย่จีที่ยาวเด็กคลีนเลยสิ
สุราโอยันทามูชิเดคลีเดกุยเดปอนะคือไงเนาะยันทามเรามีสิเออเกิดจากที่ทุกอย่างจะมาเลยจ้ะคลีทุกูดาวดาวโซวิงโกกุเวมิงาสะตัวมีเมียงเกเรจามาอีกขนาดน่าสิงเกียรับเชื่อไปเลยสิอากุสับปีโรอปัสสินตายินดีตากระตินลอสิจิงโกเดซับปีจามาเลยตายินดีตาลีกาดาวโซย่าอพยพจากดีโกเดมจ่าทาร์เรตายินตรินลอสิจิงโกโรอฟิบิอาตายินตรินเอาดีกาเดซับปีทาร์ราชูซานาเซมาเชน
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su de ni thain cha de ayat de ta rui ma phit pyet ni de a phit pyet rui ne tan yin da rui ye atan rui ko thin hat tin set tha ra phit ba de
mingla ba shin jama a mi ba ne set de da tan da tadin thauk rui tin set tha de di da ba tan yin tadin lwa ma na sin ya ma rui ga ro ရခိုင်ပြည်နယ်အမ်းမြို့မှာကျေးရွာပေါင်း50မိဘကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတည်ယူခွင့်ပိတ်ပင်ထားပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပါတယ်။မွန်မျိုးသားရေးရညီလာခံကနေဖက်ဒရယ်ပြောင်းစုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအပါအဝင်ဆုံးဖြတ်ချက်ခုနှစ်ချက်ကိုချမှတ်နိုင်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကနေကျင်းပဖို့ဖိတ်ခေါ်တဲ့ငြိမ်းချမ်းရေးစွန့်ပွဲကိုတိုင်းနာလက်နက်ကိုင်အဖွဲ့ဝင်တချို့ကတက်ရောက်သွားမဲ့အခြေအနေအကြောင်းတွေကိုကြားကြားမှာပါ
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အမ်းမြို့နယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဆန်အပါဝင်ရိတ်ခါတည်ယူခွင့်ကိုမေလ6ရက်နေ့ကစပြီးပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရတယ်လို့သိရပါတယ်အခုပိတ်ပင်ထားတဲ့ကျေးရွာတွေကတော့ချင်းအမျိုးသားတွေနေထိုင်တဲ့ကျေးရွာအများစုနဲ့ရခိုင်ကျေးရွာတချို့ပါဝင်နေပြီးဘာကြောင့်ဒီလိုပိတ်ပင်ထားတယ်ဆိုတာတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ဒီလိုမိုးဥကြကာလမှာရိတ်ခါတည်ယူစုဆောင်ခွင့်မရရင်ကျေးရွာသားတွေအငတ်ပေးနဲ့ကြုံတွေ့ရနိုင်တယ်လို့လဲအမ်ဒီရာခန်တွေကပြောပါတယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2020ခုနှစ်ကလည်းအမ်မြို့နယ်ကကျေးရွာတချို့ကိုကုန်းလမ်းရင်လမ်းတွေပိတ်ပြီးအခုလိုဒီရခန်တွေကိုစစ်ကောင်စီတပ်ဖွဲ့ကရိတ်ခါတည်ယူခွင့်နဲ့ပိတ်ထားခဲ့ပါတယ်
။မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံချေခံမှုစစ်ဆန်ညင်းနိုင်ရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာတွေအပါဝင်ဆုံးဖြတ်ချက်ခုနှစ်ချက်ချမှတ်ခဲ့တယ်လို့ညီလာခံပြောရေးဆိုခွင့်ရှိသူမွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ဖွဲ့ဝင်နိုင်အောင်ငွေကပြောပါတယ်ထို့အတူမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းပုံမူကြမ်းကိုလည်းအတည်ပြုခဲ့ကြပြီးအဲ့ဒီဖွဲ့စည်းပုံကိုလက်ရှိပြည်စုပံကာရနဲ့ကန့်ညီစေဖို့ပြန်လည်သုံးသပ်ပြီးမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းဖို့အဖွဲ့ဆောင်ပါဝင်တဲ့အကောင့်ထဲပေါ်ဆောင်ညှိနှိုင်းရေးဆွဲဖို့ကိုလည်းဖွဲ့စည်းတာဝန်ပေးအပ်ခဲ့တယ်လို့ဆိုပါတယ်။တပြည်မွန်ဒေတာမှာမွန်မျိုးသားနဲ့တရားဝင်ယုံပေးရဲ့တတ်မှတ်ပေးရဲ့အတွက်ကြိုးပမ်းအထောက်ထားကြဖို့မွန်မျိုးသားနဲ့မှာမိမိတို့စံတာနဲ့ယုံမတက်အလုပ်ပိတ်သွားကြဖို့အပါဝင်ချက်တွေကိုမွန်မျိုးသားရေးရညီလာခံကဆုံးဖြတ်ခဲ့ကြပါတယ်။လေးရကြတဲ့မွန်မျိုးတရရညီလာခံ2022ခုနှစ်ကိုမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေရေးချောင်းဖျားဒေသရှိမွန်မျိုးသားပညာရေးဌာနပဟုညီစာစခန်းမှာမေလ5ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ကျန်းဟန်တံဃာတော်တွေမွန်ပြည်တပ်ပါတီ NMSP မွန်ညီညွတ်ရေးပါတီ MUP အရက်ဖက်လူမှုအဖွဲ့အစည်းကိုစလဲတွေဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအပြင်လေ့လာသူအပါအဝင်လူ150ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်အရှိပိုင်းတချီလိတ်မြို့ကစစ်မှုထမ်းဟောင်းတအူးပိုင်ဆိုင်တဲ့နာမည်ကြီးမီနီမတ်ဆိုင်ရှိမှာဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ဦးဘုံးဆထိမှန်တန်းရရခဲ့ကြပါတယ်မေလ9ရက်ည8နာရီမှာတစ်ကြိမ်8နာရီ20မိနစ်လောက်မှာတစ်ကြိမ်ဘုံနှလုံးပေါက်ကွဲခဲ့တာပါတချီလိတ်မြို့မှာရဲစစ်မှုထမ်းဟောင်းတအူးထံကနေမွေးရစေဝါရဘတန်းချီဖမ်းမိမှုကိုနေပြည်တော်ကနေအကြီးကဲတွေလာရောက်စစ်ဆေးမယ်ဆိုတဲ့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ဘုံတွေဆက်တိုက်ပေါက်လာနေတာဖြစ်တယ်လို့ဒရခံတွေကပြောပါတယ်ဘုံခွဲမှုလက်တဲကိုမတိရပေမဲ့ဘုံတစ်ကြိမ်ပေါက်ကွဲပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကမြို့တွင်ရက်ွက်တွေမြို့ပြင်ကျေးလက်တွေအထိနေညမရွေးစစ်ကားကြီးနဲ့လက်ပတ်လုံခြုံရေးတင်းကျပ်ပြီးလမ်းသွားလမ်းလာလူထုကိုတားဆီးစစ်ဆေးမှုတွေလှုပ်ဆောင်လာနေပါတယ
်မွန်ပြည်နယ်ပင်လယ်မြို့နယ်ကြောက်ဖြာကျေးရွာဘုံကြီးကျောင်းမှာတင်းဆောင်နေတဲ့စစ်ပေးဆောင်တွေကိုမေလ၈ရက်နေ့မှာစစ်ကောင်စီတပ်တွေကလူဓာတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်လေကစစ်ကောင်စီတပ်စခန်းကိုစစ်ကူသွားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီဖမ်းဆီးခေါ်ဆောင်သွားခံရတဲ့လူတွေထဲမှာအမျိုးသမီးတွေလည်းပါဝင်တယ်လို့အသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်ပြီးတက်လာတဲ့လမ်းတစ်လျှောက်မှာလည်းဒေသခံလူထုကိုလာတူဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကဆိုပါတယ်လေကစခန်းကိုစစ်ကူတက်လာတဲ့အချိန်မှာလည်းနယ်မြေခံနယ်ခြားဆောင်တပ်ပြည်ကျောက်ကူညီနဲ့တက်လာတာဖြစ်ပြီးတော့စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတချို့ကိုလည်းစစ်ဝတ်စုံဝတ်ပေးတာတွေလည်းရှိတယ်လို့ KNU တထုံခရိုင်ဥက္ကဋ္ဌပတ်တော်စောစောမြင့်ကပြောပါတယ်
စကိုင်းနိုင်ကလေးမြို့မှာမေလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာ3နေရာမှာ CNDF နဲ့ပူးပေါင်းတပ်ဖွဲ့တွေကအလင့်ငတ်ဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်သား9ဦးတေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ CNDF ဖက်ကပြောပါတယ်။ကလေးမြို့ကတောင်ပီလာရက်ွက်40ဆောင်ဝန်ထမ်းအိမ်ရာစမ်းမြို့ရက်ွက်ကမွေးရည်ယုံနဲ့တဟန်းရက်ွက်နေသာတိုက်အနီးကစစ်ကောင်စီတပ်ဆွဲထားတဲ့စခန်းတွေကို CNDF PDF ကလေး CSS GRF တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရမှာထိခိုက်မှုများတယ်လို့ CNDF ကထုတ်ပြန်ထားပေမဲ့တိကျအတိပြည့်ချက်တော့မရနိုင်သေးပါဘူးအဲ့ဒီပြစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးပစ်ခတ်တာကြောင့်တာဟန်းရက်ွက်ဈေးအနီး KT သမင်းဆိုင်အိမ်ပေါ်လက်နက်ကြီးကြီးကြောက်ပောက်ကွဲတာကြောင့်အိမ်ရှင်အမျိုးသမီးနဲ့သမီးငယ်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်
အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှစ်ကောင်စီကနေကျင်းပပြုလုပ်မဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတက်ရောက်သွားမယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်ရှင
်နတ်ဆက်ကရှစ်ကောင်စီဥက္ကဋ္ဌဘူချုပ်မှုကြီးမင်းအောင်နိုင်ဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်ရှိအပြည့်အခွန်အဖွဲ့နဲ့ဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD အဖွဲ့ဝင်၅ဖွဲ့တက်ရောက်မယ်လို့ပြောခွင့်ရပုဂ္ဂိုလ်ဘူမူကြီးစောကြောင်ညိုကအခုလိုပြောပါတယ
်။နတ်ဆက်ကဥက္ကဋ္ဌကဒီနေ့စိတ်ခေါ်ကံကံချက်အပေါ်မှာဘလို့တဘောဓာတ်ဒီရှိရဲဆိုတာကိုအဲ့ဒီအကြောင်းအရာတစ်ခုကိုပဲကျွန်တော်တို့အဓိကထားပြီးတော့ရှင်းလင်းလိုက်တဲ့အခါကျတော့ဒီလိုတဘောဓာတ်ပြီးတဲ့အဖွဲ့၅ဖွဲ့ကဒီပြည်ခိုင်အမျိုးသားလူမျိုးရေးပါတီပေါ့နော်ELP ရဲ့ number DTB ရောနော်နောက်ပြီးတော့ KNU ကနေလေ Peace Council ရဲ့နောက်ပြီးတော့ New Moon State Party နောက်ပြီးတော့ PNL ဘောအတင်းအပွဲကပေါ်တာပြီးပါတယ်ပြည်ပ
NCA နဲ့မှရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ချင်းမျိုးသားတပ်ဦး CNF နဲ့ကျောင်းသားတမတော် ABSDF တို့ကပါဝင်တဲ့လူတွေမပါလို့တဲရောက်မှာမဟုတ်ဘူးလို့မေလ9ရက်နေ့မတိုင်ခင်ကသဘောထားတွေထုတ်ပြန်ခဲ့တာပါထို့အတူမြို့သားဒီမိုကရေစီမဟာမိတ်တပ်မတော် NDAA မိုင်းလားကလည်းမိမိတို့အဖွဲ့ဆန္ဒအနေနဲ့တက်ရောက်မယ်လို့ NDAA တွင်ရင်မှုဦးကြည်မြတ်ကဆိုပါတယ်
။နိုင်ရေးကိစ္စတွေနိုင်ရေးနဲ့ဆွေးနွေးပွဲဆိုသဘောပေါ်မှာဆွေးနွေးမယ်တက်မယ်ဆိုတော့တောက်လျှောက်ဆုံးဖြတ်ထားတာပဲ။ကိုယ့်အဖွဲ့ရဲ့ကိုယ့်အမိနဲ့ပဲကိုယ့်ဆန္ဒနဲ့ပဲလုပ်တော့ပါ။ကျွန်တော်တို့လည်းညီချင်းရဲ့ယူထားတာ130ကျော်ပြီ။အဲ့ဒါနဲ့အရင်ကကတိဝင်ခံထားတဲ့ပြခါရစေရဆိုပြခါရစေရပဲ။နော်နာရေးဆွေးနွေးမယ်ဆိုလို့ရှိရင်နာရေးနဲ့ပဲဆွေးနွေးမှာပေါ့ဒီလိုပဲကောင်းတယ်ပြီးခါရင်းနဲ့ဆွေးနွေးရင်းနဲ့နာရေးနဲ့ရောသောရင်းနဲ့ဆိုတော့ဘယ်တော့မှပြီးနိုင်မှာမဟုတ်ပါဘူး
1962နဲ့1988ခုနှစ်အာဏာသိမ်းပြီးတဲ့ကာလတွေမှာလဲတိုင်းရနာလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်ခဲ့ပြီးတိုင်းရနာအရေးကိုမြှင့်တင်ပေးတဲ့အောင်နဲ့သူတို့တက်တန်းရှိကြအောင်ဆွတ်ဆခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌခွန်မြတ်ထုံးကအခုလိုတုံ့တက်ခဲ့ပါတယ်
1962ခုနှစ်ဗိုလ်ချုပ်ရေးဝန်တော်အာဏာသိမ်းတဲ့အချိန်ကြီးမှာရော1988ဒီလူမျိုးရေးတော်ကိုပေါ်ပါပြီးတော့အာဏာသိမ်းတဲ့ဆရာနာသိမ်းတဲ့အချိန်ကြီးမှာရောစစ်တပ်ကဒီငြိမ်းချမ်းရေးဖိတ်ခေါ်တာမျိုးတွေကိုလုပ်ပြီးတော့မှဒါသူတို့ရဲ့ဒီဆရာနာရှင်စနစ်တက်တန်းရှိအောင်ဆွေးဆန့်ခဲ့တာရှိပါတယ်။တနည်းအားဖြင့်ပြောတော့ဒီမိုကရေစီမျိုးကိုဖျက်ဆီးဖို့အတွက်တိုင်းနာရေးကိုထိုးချင်တာတိုင်းသားတွေအဲ့ချိန်မှာဗာနဲ့ဖိတ်ခေါ်လဲဆိုလို့ရှိရင်အလူမီယံစီးပွားရေးတွေကျွန်တော်တို့ခြိုက်တလောက်လာလို့ကြပါအတိုင်းလို့နိုင်ငံရေးတော့မဆွေးနွေးနဲ့
စစ်ကောင်စီဥက္ကဋ္ဌကလက်ရှိ2022ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်တဲ့အတွက်တိုင်းနိုင်ငံလုံးနဲ့နဲ့ကင်ပြည်ပခါတွေချုပ်ငင်းစေဖို့ဆောင်ရွက်သွားမှာဖြစ်ပြီးတိုင်းရင်းသားနဲ့နဲ့ကင်တော်လှန်ရေးခေါင်းဆောင်တွေနဲ့တူးချင်းသွေးဆောင်ဆွေးနွေးဖို့ဖိတ်ခေါ်တာလို့ဆိုပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မဟာမုနိစစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူအဆောင်ကနေမိလောင်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း1000နီးပါးလဲအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ရပါတယ်။လက်ရှိအခြေအနေမှာဒုက္ခသည်တွေဘလို့အခက်အခဲတွေရှိနေပြီးတော့ဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ရခိုင်ပြည်ကြောက်တော်မြို့နယ်မဟာမနိစိုက်ပိလျှောက်စခန်းကမင်းပေးသားပြည်သူတွေလာရှိကြုံတွေ့နေရတဲ့အခြေအနေကိုမဟာမနိစိုက်လျှောက်စခန်းတာဝန်ခံဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်အခုနေရမချားပါတဲ့နေ့တော်ကိုတို့ဒီခိုင်မလို့ပြည်တဲ့ချင်းကြီး
ကိုရှင်တို့ဒီမဟာနိခရနာမှာကျဆားဖို့တရင်ရှိပါတယ်အဲ့ဒီမှာပဲဖြစ်တယ်လို့ထားရပါတယ်အခုတော့ပါမစီစီလို့မရသေးဘူးဦးစင်းတို့ကကိုပိုင်ငွေနဲ့ဝယ်ပြီးတော့သူတို့ကိုချက်ပြေးနေရတယ်
အဲ့ဒီစိုက်ပိတ်လျှောက်စခန်းမှာမေလ9ရက်နေ့အာယုန်ဒရှိမှာပေါ်ဆာမင်းကနေစတန်လောက်ကျွန်းခဲ့တာဖြစ်ပြီးလူနေအဆောင်260ဆောင်မိလောက်ကျွန်းခဲ့တဲ့တော့လူပေါင်း1000ကျော်လဲအိုမင်းအိမ်မဲဖြစ်ခဲ့ရတာပါဒီလိုမိလောက်မှုဖြစ်ပေါ်ခဲ့ပေမဲ့လူတွေနဲ့တရိတ်ဆန်တွေကတော့တစုံတရာထိခိုက်မှုမရှိဘူးလို့ကြောက်တော်မြုတ်ခံတွေကပြောပါတယ်လာရှိရှိမှာတော့စိုက်လျှောက်ဒုက္ခသည်စခန်းကမင်း sekarang dah wanita itu dua pihak itu kuasa juga kulo pelbagai.
Jangan yang ni lah, sabar. Jangan aku ni lola lah dia, bukan dia bersabar.
Saya bincang dengan dua WF gar rekan kita pun pun, nampak terbekan jamah sih bi luni saudara sabu ICRC itu aku ni tahu ni dulu. Berani dah lakukan itu dua pihak. Saya 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 wujud juga tu yang lumbu kaya sambil nama jeda terbalai. Mahamni saya bincang sekarang mah negara, suci dai suci hau, lejuan. Jauh dah, sahaja malah sahaja jiwa bau tersejaga. Jiwa dah datang kau naya jauh, luangkan dia datang sesekunai melalui dia. Rakai dia dua ini, saya kau sih dia dua jauh, siapa kau dia tak boleh dia jauh. Saya bincang dua kali dia, si kolong ni jauh, siapa dia?
Aku sebentar hanya cukup nasi saya mawasan.
Rakai dia amyo ni majiwa bau ngaji ni bago sekarang si dapat wenega. San apa wen yeka teyu kwingu pepin tale etuwa teta kanwe akhe chou ni ya ware. Mun bita pa di tencho ne mi ma jimpa re, mun amyo da yaya nyi la ka na thao na san neka ni, padra bi taong su ne, mun bine pwe si bong aje ka mu si sa nyi na ye suwe ye, pwe si ta wun pe akhe ra apa wen, song pya chako na chako cha man na nke ware.
ตอนนี้เราได้ติดสับปีกันไปตั้งยินตินว่าเป็นเช่นไรนักเรียนปัจจุบันมาเพียงสองใจเอามาเช่นสมัครกันอันนี้ได้ยินตินเราได้ติดสับปีกันไปตั้งยินตินว่าซีจิโก้น่าสนใจอะไรเช่นจะทำเรื่องนี้ยังเป็นสิ่งที่น่าซีจิโก้รับเช่นไรเช่นมาจากเกมมาซีจิโก้ส่งตัวมาโมน่าสนใจที่จริงจังกูสับปีติดไปเช่นไรเช่น เนื้อมันเงี้ยก็ละมีด้านยืนยันสุยาเอ็นยูจิโก้ยูเอชเอ็ดเดียวทาร์เรอสุยาอพยพที่ด้วยสัตว์สมุยจีเดจาวมาเลเซียเนี่ยใจวุ่นจีก้ามันเรื่องอ่ะบินานิวส์ท่านนั้นตีดันด้วยส่งมีเงี้ยมาพิจารณาโก้อาร์เอฟลูเลตอาชาต่างอ่ะพยานในทุนทาร์เรเนื้อมันเสกังสิโก้ตีมันมาพิจารณาเจ้าเนี่ยอาจารย์แข่งชักกะละมีด้านยืนยันสุยาเอ็นยูจิโก้ยูเอชเอ็ดเดียวทาร์เรอสุยาอพยพที่ด้วยสัตว์สมุยจีเดจาวมาเลเซียเนี่ยใจวุ่นจีก้าเปลี่ย Daha Sinjin met Dawin met Josu Jep Sobi, Nyama Sikonsi Bagaro Gangwatabare, Daha Jampa Murigu, Api Yangna Yet Su Buja Sobi Gangwatara Pipare. Digide American Bidonzu, Washington DC, Muro Majimbare, Asia America, Tate Sunuwegu Dayabu, Shinizare, Asia Kansanine, American Tamara Joe Biden, Washington DC, Muro Ma, the Ujin Tijasi, Dresson, Dwabu Shirelu, American Soya, Asimi Yashi, Uga, Manipo, the Puniga, Piojali Bare, Mila Sanyane, Sadoyan Nidima, Nayaja, Jimbame, D American Asia, Tate, Siwe Dremaro, Nyamaning and Gozapu Niama, Ko Luchatabu Bure, Asia. ແລະຊື່ນີ້ແກ່ເດລູອະມີມະພໍລູແລະອເມຣິກັນອະຊູຍາອາຊີປ່ຽວຈາລາກູກູກາປີໂຣໄຣຕາຕະດຽມມາພີຕາວ່າແລະမြန်မာສິດກອງຊີຫາອາຊຽນບົງຕະບໍດຸນີຈັກກູອະກောင်းແທ້ພໍວູປຽກກွက်ຕາຈ້າງລູຊູບີໄທດີຊື່ນີ້ເວດີມາမြန်မာສິດກອງຊີແລະອະຈີແກ່ກູມາເພິດພູອາຊຽນດ້ວຍສົງປຽກແຄ່ລາຜິດပါແລະດັ່ງຈັ່ງອເມຣິກັນອາຊຽນໄທດີຊື່ນີ້ເວມາမြန်မာສິດກອງຊີກະຕັດຍောက်ຂွင့်ບໍ່ ဒီနေ့ကျွန်တော်တို့အနေနဲ့များရှင်းနေပါတယ်အဲ့ဒီမှာပဲဖြစ်တယ်လို့ထားရပါတယ်နေတော့ကိုတို့ဒီအဲ့ဒီလိုလားနေပြီးတော့တက်ဆိုင်ရာအစုဖွဲ့အားလုံးနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့မြန်မာအရေးဖြေရှင်းဖို့အကြံပြုချက်တွေအားလုံးကိုလည်းကြိုးစားတဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဌာနဒုတိယလက်ထောက်နိုင်ငံသားကြီးဝန်ကြီးဂျွန်ဖတ်ကဗီအိုအေနဲ့တည်တံ့မေးမြန်းခံမှာတွေ့ဆုံခဲ့ပါ
ောင်က
American Dutia, Ningajai Winji, Wendy Shaman, Dikini, Washington DC Muroma, Twiso Mo Shibarishin, American Ninga, Washington DC Muroma, Nayaja, Jimbame, American RCA, take these anywhere Jimbani Jane Duma, Dosima, Oha, Washington DC Murago, Yashini, Separe, Mila, Sunny and Jada Rini, Yaya, Trinjin Yogara to Labare, Dikini, Season Tolu Yemuga, Lima, Separation, Sabaisa, Dama Engineer Rigaro, National Kaline, BJ, Eliab Dup Separe, Jamaga Sumoma, Dina, Season Ego, Tawi. ဒီစက်ပေးခဲ့တာဖြစ်ပါတယ်ဖီယိုအီကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာပေးပြန်ဝေးကွာလို့လူရစာနာပြေကြပါသည်ရှင်
This program has come to you from the Voice of America, Washington.